Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်မတ်လ20ရက်နေ့တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမောပါရှင်
မင်္ဂလာညချမ်းသာတော်တာရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုကိုဝင်းမင်းနဲ့ကျမအနန်းလောက်တို့ပြောပြတော့မှာပါအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့ရုရှားတို့နဲ့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုတော့ဘလို့ပြောဆိုချက်မျိုးမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တရဲ့လှုပ်ကြံပြောဆိုမှုတာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့ပြောလိုက်ပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတဒူတာတွေဟာမြန်မာရခိုင်ဒေသအတွက်လူလာချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနေနဲ့ဒေါ်လာ3သိန်းလူရမ်းပါတယ်။အာရှကရေပိုင်နဲ့အငင်းပွားမှုအများဆုံးဖြစ်တဲ့တောင်တရုတ်ပင်လယ်တွင်တရုတ်တို့ကနေမြေချဲ့တွင်လာနေတာကိုထိန်းချုပ်ဖို့ဂျပန်နိုင်ငံကကြိုးပမ်းလာနေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆူမွန်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒုသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်ပြည်မြောက်ပိုင်းမောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးကော်မရှင်အဖွဲ့မောင်နှောဘက်ကတစ်ဖွဲ့ဘင်္ဂလားဒေ့ဘက်ကတစ်ဖွဲ့သွားပြီးတော့ကွင်းစင်လေ့လာနေပါတယ်။
သင်္ကန်းသမားပါတဲ့ချက်တွေပေါ့လေဘလောက်တိုင်းတာပြီးမှန်ချမှုရှိတယ်လဲဆိုတာကိုဒါကြဆုံးသစ်စီ
ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရန်ကုန်မှာနိုင်ငံသားယင်းနှိမ့်မြုံနံသူတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုပြည်ထောင်စုဝန်ကြီးကပြောလိုက်တဲ့သတင်းဒီနဲ့အတူနိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရဖို့သူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေနဲ့ရုရှားတို့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုရဲဘလို့ပြောဆိုချက်မျိုးမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တရဲ့လှုပ်ကြံပြောဆိုမှုသာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်သမ္မတရွေးကောက်ပွဲအောင်နိုင်ဖို့အတွက်ထရမ့်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုတဲ့အထောက်အထားတွေမတွေ့ရဘူးလို့အိုဘားမားလက်ထက်တာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံတော်လုံခြုံရေးအကြီးအကဲဟောင်း James Clapper နဲ့တခြားသူတွေကပြောရဲဆိုပြီးထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။တဟာအတူအောင်သတင်းတွေဖြစ်ပြီးတော့လူတိုင်းသိတယ်လို့လည်းထရမ့်ကရေးပါတယ်။ဒီမိုကရက်တီအနေနဲ့သူတို့ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကိုစင်ချေတစ်ခုအနေနဲ့အခုလိုရုရှားနဲ့သူ့ကိုအတင်းလှုပ်ကြမ်းဇက်လန်းဆင်ခဲ့တာလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့တာပါ။သမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ Hillary Clinton ဟာလည်းမဲဆွယ်ပွဲတွေမှာအသားရနေတယ်လို့ထင်မြင်ခဲ့ပေမဲ့ Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေရဲ့မဲကြောင့်နောက်ဆုံးမှာရွေးကောက်ပွဲရှုံးရတာပဲလို့လည်း Trump ကဆိုထားတာပါ။မနစ်ကသမ္မတရွေးကောက်ပွဲမတိုင်ခင်ကာလမှာသမ္မတဟောင်း Barack Obama ကနယူးယောက်က Trump Tower ဌာနချုပ်ကတယ်လီဖုန်းတွေကိုကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတော့တက်သေးမခိုင်လုံတဲ့ပြင်းထန်တဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိရဖို့အထက်ကဏ္ဍမှာရှိနေတဲ့အရာရှိချင်းတို့ရဲ့လွှတ်တော်ကြားနာပွဲကိုဒီကနေ့မပြုလုပ်ခင်နိုင်ပါအလိုမှာပဲသမ္မတထရမ့်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်
။အမေရိကန်တရားရုံးချုပ်မှာအချိန်တော်ကြာလက်လက်နေတဲ့တရားသူကြီးတယောက်နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ Neil Gorsuch ကိုအတီးပြုပေးဖို့ဒီနေ့အထက်လွှတ်တော်မှာပထမဆုံးအချိန်ကြားနာမှာဖြစ်ပါတယ်။ Mr. Gorsuch နဲ့အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေဟာဒီနေ့တရားကြားနာပွဲအဖွင့်တင်ပြချက်တွေကိုဖတ်ကြားပြီးရင်တော့လာမယ့်နှစ်ရက်အတွင်းအပြန်အလှန်မေးမြန်းဖြေကြားတာတွေလုပ်သွားမှာပါ။ကြားနာပွဲကတော့စာသားပေးမှာဆုံးသက်ပါမယ်။တရားရုံးချုပ်တရားသူကြီးခိုးရောက်ထဲကတရားသူကြီးအန်တိုနင်စကယ်လီယာပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလထဲမှာကွယ်လွန်သွားချိန်ကစလို့သူ့နေရာမှာဘသူကိုမှအစားမထိုးရသေးပါဘူးလက်လက်နေရာမှာတရားသူကြီးမာရစ်ဂါလန်ကိုအစားထိုးဖို့အရင်သမ္မတဘရက်အိုဘားမားကကြိုးစားခဲ့ပေမဲ့အဲ့ဒီအချိန်ကအတိုက်ခံ Republican အများစုကြီးစိုးထားတဲ့အထက်လွှတ်တော်ကအတည်ပြုကြနာပွဲမလုပ်ပေးခဲ့ကြပါဘူးအခုသမ္မတထရမ့်အဆိုပြုထားတဲ့ Mr. Gorsuch သာအတီးဖြစ်လာခဲ့မယ်ဆိုရင်တော့တရားရုံးချုပ်တရားသူကြီး9ဦးမှာ5ဦးကသမျိုးကျ Conservative တွေဖြစ်ပြီးအများစုဖြစ်လာမှာပါအထက်လွှတ်တော်မှာ Republican မှ52ယောက်ကအများစုဖြစ်ပြီး Democrat က48ယောက်ရှိပါတယ်တရားသူကြီးတက်ကိုအတီးပြုဖို့ထောက်ခံမဲ့60လိုအပ်ပြီး Democrat တွေအနေနဲ့ Gorsuch ကိုအတီးမပြုနိုင်အောင်လွှတ်တော်တွင်အချိန်ဆိုင်ဆွေးနွေးမှုတွေနဲ့ကန့်ကွက်ဖို့ကြိုးစားနိုင်ပါတယ်ဒါပေမဲ့ဒီမိုကရက်တစ်ဘက်ကအဲ့ဒီလိုလုံးမလုံးမသေးကြသလိုတကယ်လို့အဲ့လိုဖြစ်လာရင်လည်း Republican အမတ်တွေဘက်ကပါမန်အများစုမဲနဲ့အတည်ပြုနိုင်ဖို့အပြောင်းလဲဆုံးဖြတ်နိုင်ပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီတို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံမှုရှိပြီးအီရတ်နိုင်ငံမြောက်ပိုင်းမုဆူးမြို့ကို ISIS သွေးကြွတွေလက်ကပြန်သိမ်းတဲ့စစ်ဆင်ရေးအကြောင်းပြောမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့လကအကောင်ဆောင်တယောက်တို့တယ်လီဖုန်းနဲ့ပြောဆိုရမှာ ISIS သွေးကြွချင်းမုံရေးကိုပြောဆိုဆွေးနွေးခဲ့ကြပေမဲ့ဒီကနေ့တနင်္လာနေ့ကတော့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံတာပါ။ ISIS သွေးကြွတွေကိုဘလို့အပြေးတိုင်ချင်းမုံမလဲဆိုတာနဲ့သူတို့ကိုအကူအညီပေးနေသူတွေအကြောင်းသမ္မတထရမ့်နဲ့ဆွေးနွေးလိုတယ်လို့ဝါရှင်တန်ကမထွက်ခွာခွင့်အီရတ်ဝန်ကြီးအဘာဒီကပြောပါရယ်အမေရိကန်ဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်အကူအညီနဲ့ IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေက2014ခုနှစ်ဩဂုတ်လကတည်းကအမြေပြင်ထိုးစစ်ဆင်နွှဲနေတာပါမိုဆူးမြို့သိမ်းစစ်ဆင်ရေးတွေမနစ်နောက်ပိုင်းမှာစတင်ခဲ့ပြီးအခုလက်ရှိမှာမြို့အရှေ့ပိုင်းကိုအစိုးရတပ်တွေကပြန်ပြီးထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်မြို့အနောက်ပိုင်းကိုလည်းလှည့်လန်းမိသွားပါပြီပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မိုဆူးမြို့အနောက်ပိုင်းမှာ IS ကောင်းဆောင်အဘူဘကာအယ်ဘာဒီပုံခိုနေတဲ့နေရာကိုမြေပြင်တပ်ဖွဲ့တွေချင်းကပ်လာချိန်မှာပဲအထက်ကဗလီကြီးတစ်ခုအနီးကိုအစိုးရရဟန်းရင်ကနေရော့ကက်ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီဗလီကိုဂျီဟတ်စစ်သွေးကြွရရဲ့ပင်မယုံချုပ်အဖြစ်အမေရိကန်နဲ့အီရတ်ကျွမ်းကျင်သူတွေကစောင့်ကြည့်နေတာဖြစ်ပါတယ
်။ဆီးရီးယားသဘုံတွေကအစိုးရထိန်းချုပ်ထားတဲ့ဒမက်စကန်မြို့တော်အရှေ့မြောက်ပိုင်းနားတစ်ဝိုက်ကိုမထင်မှတ်ပဲတိုက်ခိုက်ခဲ့မှုအဖြစ်နောက်တစ်နေ့ဒီနေ့မှာပဲအစိုးရဘက်ကတံပြန်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုလုပ်ခဲ့ပါတယ်။မြန်မာတပ်တွေကဒမက်စကတ်မြို့တော်မှာအစိုးရဘက်ကစစ်လေယာဉ်တွေပြန်တန်းသွားတာတွေ့ခဲ့ရပေမဲ့ဆီးရီးယားလေယာဉ်တွေလားသမရဘရှာအယာဆက်ကိုထောက်ခံပြီးဝင်တိုက်ပေးနေတဲ့ရုရှားအစိုးရလေယာဉ်တွေလားဆိုတာတော့မသေးကြဘူးလို့ဆိုပါတယ်။ဒီနေ့ဖြစ်ခဲ့တဲ့တိုက်ပွဲထဲမှာသဘုံတွေအနေနဲ့ဆောက်ဦးများစွာကိုမင်းကဝင်စီးထားခဲ့တဲ့ဂျူဘာစင်ဂျေဖုံးရက်ွက်လည်းပါပါတယ်။ကာဘွန်ခွဲမှုနှစ်ခုနဲ့အထေကန်တိုက်ခိုက်မှုများစွာနဲ့စခဲ့တဲ့သဘုံတွေရဲ့မင်းကလက်တစ်ပြတ်ထိုးစစ်ထဲမှာလူ20သေဆုံးခဲ့ရပြီးဒီရက်ွက်ကိုလည်းဝင်စီးထားခဲ့တာပါ။ဆီးရီးယားသဘုံတွေအနေနဲ့မြို့တော်ဒမက်စကတ်တောင်ပိုင်းနဲ့အနောက်ပိုင်းကသူတို့ထိန်းချုပ်နေမြေတွေကိုမနစ်ကပဲအစိုးရတပ်တွေလက်ထက်လက်လွတ်ပေးခဲ့ရပေမဲ့မြို့တော်အရှေ့ပိုင်းတချို့နေရာတွေကိုတော့ထိန်းချုပ်ထားဆဲဖြစ်ပါတယ်။6နှစ်ကျော်ကြာလာပြီဖြစ်တဲ့ဒီဆီးရီးယားပြည်တွင်းစစ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကတည်းကလူပေါင်း150သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှု3ခုပါဝင်အထက်ကဘုံခွဲမှုတိုက်ခိုက်မှုတွေအများအပြားမြို့တော်တဝိုင်းမှာဖြစ်ပွားခဲ့ပါတယ်။ဒီပြည်တွင်းစစ်ရဆဲဖို့ကုလသမဂ္ဂဘက်ကစ조사လာခဲ့ပြီးဒီအပတ်အကုန်မှာလည်းနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်ဖို့ရှိနေပေမဲ့တဘုံအဖွဲ့များစွာရှိနေတာနဲ့ကတ်တပ်ဖွဲ့ဝင်တွေအပြင် IS Islamic အကြမ်းဖက်အဖွဲ့တွေပါရှိနေတာကြောင့်အခြေအနေတွေဟာပုံမှန်ရှုပ်ထွေးနေပါတယ်ခင်ဗျာ
ယူအမေရိကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကရခိုင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနဲ့ဒေါ်လာ3သိန်းလှူဒါန်းပါတယ်။မနေ့ညကနေပြည်တော်ကိုရောက်လာတဲ့သမ္မတဒူတာတေကိုသမ္မတဦးထင်ကျော်ကဒီကနေ့ဂုံးပြူတပ်ဖွဲ့နဲ့ကြိုဆိုပြီးတော့ခေါင်းဆောင်နှုတ်ဦးတွေ့ဆုံဆွေးနွေးပါတယ်။အဲ့ဒီနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တရားတွေ့ဆုံချိန်မှာရခိုင်ဒေသအတွက်အကူအညီကိုပေးအပ်တာပါ။ဖိလစ်ပိုင်သမ္မတဒူတာတေဟာသူသမ္မတတာဝန်စတင်ထမ်းဆောင်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်လာရောက်တာဒါပထမဆုံးအချိန်ဖြစ်ပါတယ်။အခုခီးစဉ်အတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့ဖိလစ်ပိုင်နိုင်ငံဖက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေနဲ့လည်းနေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ဖိလစ်ပိုင်သတင်းတွေမှာဖော်ပြပါတယ်။ဖိလစ်ပိုင်နဲ့မြန်မာနှစ်နိုင်ငံလက်တွဲလှုပ်ဆောင်မှုတွေကနေနှစ်နိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုအခြေခံရအောင်တည်ဆောက်သွားမယ်လို့မြန်မာနိုင်ငံခီးစဉ်မစတင်ခင်သမ္မတဒူတာတေးကပြောထားပါရယ်သမ္မတဒူတာတေးမြန်မာနိုင်ငံကိုလာရောက်ချိန်ဟာမြန်မာနဲ့ဖိလစ်ပိုင်နှစ်နိုင်ငံဆက်ဆံရေးနှစ်ပေါင်း60ကျော်အထိမ်းမှကာလနဲ့လည်းတိုက်ဆိုင်နေပါရယ်နရက်ကြာမြန်မာနိုင်ငံခီးစဉ်ကိုမနက်ဖြန်မှအဆုံးသတ်ပြီးတဲ့နောက်သမ္မတဒူတာတေးဟာထိုင်းနိုင်ငံကိုခီးဆက်မှဖြစ်ပါရယ်
မြောက်ကိုရီးယားနိုင်ငံဘက်ကအခုနောက်ဆုံးရော့ကက်ဒုံးကျည်စက်ရင်ချင်းဆက်သက်လိုက်တာကိုကြည်ချင်းအဖြစ်ဒုံးကျည်အင်ဂျင်ဆက်နည်းပညာတစ်စုံတရာတိုးတက်မှုရှိလာကြောင်းသက်သေပြနေတယ်လို့တောင်ကိုရီးယားယာရှိတွေကထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနဒုတိယပြောခွင့်ရာလီဂျင်ဝူကဒီဆက်သက်မှုကြောင်းဒုံးကျည်အင်ဂျင်ဆက်လှုပ်ဆောင်နိုင်မှုအဓိပ္ပာယ်ရှိရှိတိုးတက်လာတာကိုတွေ့ခဲ့ရတယ်။ဒါပေမဲ့ဘလို့တိုက်ခိုက်မှုမျိုးအတွက်သုံးချီရှိတာကိုတော့ဆက်လေ့လာအောင်မယ်လို့ထုတ်ပြောလိုက်ပါတယ်။မြောက်ကိုရီးယားဆွေးနွေးသတင်းအေဂျင်စီ KCNA ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့အဆင့်မြင့်တိုက်ခိုက်မှုအားရှိတဲ့ဒုံးကျည်စက်အင်ဂျင်တစ်ခုကိုမြေပြင်ဆက်သက်မှုလုပ်ခဲ့တယ်လို့မနေ့ကကြေညာခဲ့ပါတယ်။ဒီဆက်သက်မှုနေရာကိုကိုရိုင်းသွားကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကလည်းဒီဆက်သက်မှုဟာအောင်မြင်ခဲ့ပြီးကမ္ဘာကြီးအနေနဲ့သမိုင်းဝင်စေမဲ့သူတို့ရဲ့ကြီးမားတဲ့ ထူးခြားပြောင်ပြောင်မှုတွေကိုမကြခင်မျက်ဝါးထင်ထင်တွေ့မြင်ရတော့မယ်လို့ကြုံလာလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးစိုးရိမ်မှုတွေကိုအနီးကကင်တွယ်နိုင်ရေးအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးတရုတ်နိုင်ငံရောက်နေစဉ်စနေနေ့မှာပဲဒီဒုံးအင်ဂျင်စမ်းသပ်ပြည့်လွင်မှုကိုတရုတ်နယ်စပ်နာကနေမြောက်ကိုရီးယားကလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အရှတိုက်ထဲကတောင်တရုတ်ပင်လယ်ဟာရေပိုင်းနဲ့အငင်းပွားမှုအများဆုံးဖြစ်တဲ့ဒေသဖြစ်ပါတယ်။စီရေအရာရောစီးပွားရေးအကျိုးအမြတ်အတွက်ပါအရေးပါတဲ့ဒီရေပိုင်းနဲ့အတွင်းတရုတ်တို့ကနယ်မြေချဲ့ထွင်လာနေတာကိုထိန်းချုပ်ဟန်တာဖို့ဂျပန်နိုင်ငံကကြိုးပမ်းလာနေပါတယ်။အိန္ဒိယသမုဒ္ဒရာတွင်အမေရိကန်တို့နဲ့ပူးပေါင်းစီရင်မလေးကျင့်ခင်ဂျပန်နိုင်ငံရဲ့ရဟတ်ယင်တင်အီဇူမိုစစ်တင်ဘောကိုမေလမှာတောင်တရုတ်ပင်လယ်ရင်းကစိုက်ကန်တွေစီ3လဆီလိုမယ်လို့အမေရိကန်ရေတပ် Institute ရဲ့အင်တာနက်သတင်းစာမျက်နှာမှာဖော်ပြပါရယ်ဂျပန်ရဲ့အီဇူမိုစစ်တင်ဘောဟာလူမှုကူညီရေးလုပ်ငန်းတွေတဘာဝဘေးအန္တရာယ်ကူညီရေးလုပ်ငန်းလိုကိစ္စရပ်အတော်များများကိုလုပ်နိုင်တယ်လို့ပဲရင်းငုတ်တင်ဘောတွေကိုပါဖျက်ဆီးပစ်နိုင်တဲ့စစ်စင်ရေးတွေအထိပါလုပ်နိုင်တယ်ဆိုတာဒီတင်ဘောကိုဆီလိုပြီးတော့ဂျပန်ကသတင်းစကားပါလိုက်တဲ့သဘောဖြစ်တယ်လို့စင်ကာပူနန်ယန်နီးပညာတက္ကသိုလ်ကရေချောင်းလုံခြုံဆိုင်ရာသုတေသနပညာရှင်ကိုလင်ကော့ကပြောပါရယ်ဂျပန်တို့ဆီလိုမဲ့စစ်သင်္ဘောနဲ့ပတ်သက်ပြီးဒေသရင်းပြဿနာတွေမဖြစ်အောင်ရှောင်ရှားဖို့နဲ့တည်ငြိမ်အေးချမ်းရေးထိန်းသိမ်းနေကြတဲ့တက်ဆိုင်ရာနိုင်ငံတွေကိုလေးစားဖို့ဆိုပြီးတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူကဂျပန်နိုင်ငံကိုကြာတာပြင်းနေကတိုက်တွန်းသွားတယ်လို့တရုတ်နိုင်ငံရဲ့နိုင်ငံပိုင်ဆင်ဟွာသတင်းဌာနကပြောပါရယ်။တောင်တရုတ်ပင်လယ်ရင်းရှေ့ပိုင်းနဲ့အငင်းပွားရမှာဂျပန်နိုင်ငံပါဝင်ပတ်သက်ခြင်းတော့မရှိပါဘူး။
ပါကစ္စတန်နိုင်ငံအနေနဲ့ခီးသည်တွေ၊ကုန်သည်တွေသွားတဲ့အာဖဂန်နစ္စတန်နဲ့နေဆက်တွေအားလုံးကိုဒီနေ့ပြန်ဖွင့်ပေးလိုက်ပါပြီ။အကြမ်းဖက်အဖွဲ့တွေအနေနဲ့အာဖဂန်မျိုးကိုသုံးပြီးပါကစ္စတန်ကိုကြံစီတက်ခတ်ခဲ့တာလို့ပါကစ္စတန်ဘက်ကယူဆတာကြောင့်ဒီနေ့ဆက်လမ်းကြောင်းတွေကိုတလကြပိတ်ထားခဲ့ရကနေအခုလိုပြန်ဖွင့်ပေးလိုက်တာပါပါကစ္စတန်ဝန်ကြီးချုပ်နဝါစ်ရှာရစ်ကအခုလိုဆုံးဖြတ်လိုက်တာဟာအပြူသဘောပြလိုက်တာဖြစ်ပြီးအာဖဂန်အစိုးရအနေနဲ့လည်းဒီနေ့ဆက်ပိတ်ဖို့ဖြစ်စေခဲ့တဲ့အကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်တဲ့ခြေလှမ်းတွေလှုပ်ဆောင်လာဖို့မျှော်လင့်နေတယ်လို့အစိုးရကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီကြေညာချက်ထဲမှာဝန်ကြီးချုပ်ရှာရစ်ကပါကစ္စတန်နိုင်ငံတဲ့အကြမ်းဖက်မှုတွေလုပ်နေသူတွေနဲ့အာဖဂန်နိုင်ငံတဲကပါကစ္စတန်ဆန့်ကျင်ရေးသမားတွေကြားဆက်သွယ်မှုတွေရှိနေပေမဲ့ရာစုနှစ်တွေနဲ့ချီဘာသာရေးလူမှုရေးနဲ့သမိုင်းကြောင်းအရဆက်ဆက်ရှိတဲ့နှစ်နိုင်ငံကြားနေဆက်ပိတ်ခဲ့ရတာကြောင့်စီးပွားရေးနဲ့ပြည်သူ့အကျိုးစီးပွားတွေကိုထိခိုက်စေတယ်လို့ဆိုပါတယ်။အာဖဂန်သမ္မတပြောခွင့်ရရှာဟူဆန်မာတာဇွဲကတော့အခုလိုပါကစ္စတန်ကနေဆက်ပြန်ဖွင့်တဲ့ဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့အခုလိုနေဆက်ပိတ်တဲ့နည်းနဲ့နှစ်နိုင်ငံကြားနိုင်ငံရေးပြဿနာတွေကိုဖြေရှင်းလို့မရနိုင်ဘူးလို့ထပ်ပြန်ပြောလိုက်ပါတယ်ခင်ဗျ။
နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာညချမ်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်အခုထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်ဒုသမရဦးမြင့်ဆွေဦးဆောင်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေဟာအဖွဲ့နှစ်ဖွဲ့ခွဲပြီးတော့ဘူးဒီတောင်မောင်နှောဒေသဘက်ကိုတစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတစ်ဖွဲ့သွားရောက်ပြီးကွင်းစင်လေ့လာနေတယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်က VOA ကိုအတည်ပြုပြောဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားတဲ့ကော်မရှင်အဖွဲ့ဝင်တွေကတော့ဒီကနေ့မှဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာရှိနေတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါရယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြခိုင်ကတင်ပြပေးထားပါရယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်အရင်းနယ်ပတ်သက်လို့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအပြေရှားဖို့အတွက်အဖွဲ့နှစ်ဖွဲ့ခွဲပြီးဗူဒီတောင်မောင်တော်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလေးကဒုက္ခသည်စခန်းတွေကိုအခုရက်ပိုင်းအတွင်းတွားရောက်ကွင်းစင်လည်လာနေတာပါရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်အကြမ်းဖက်တိုက်ခိုက်မှုအပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရောမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ဒုက္ခသည်တွေကိုပါအဖွဲ့ခွဲပြီးတွေ့ဆုံမေးမြန်းမှုတွေလုပ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကအခုလိုရှင်းပြပါတယ
်။အစဉ်ခံစားမှာပါတဲ့ချက်တွေပေါ့လေ။ဘလောက်တိုင်းတာကြည့်မှန်ချမှုရှိတယ်လေဆိုတာကိုဒါကဆန္ဒစစ်ရေးကော်မရှင်အဖွဲ့ဝင်ကြီးအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီညာရင်းပြီးတော့မှငကိုတော့ကလူခွင့်ရေးအဖွဲ့အနေနဲ့စစ်ဆေးရတဲ့နေရာလေးတွေပေါ့။နောက်အဲ့ဒီပုံကိုယ်လေးပေါ့အဲ့ဒါလေးကိုပြန်ပြီးတော့ငင်းညာလာလေးဆုံလာလာလေးဟိုလုပ်တဲ့အစီအစဉ်တစ်ခုပေါ့တစ်ဖက်ကအဲ့ဒီလုပ်တယ်လို့တစ်ဖက်ကလည်းတချို့ပြန်ဝင်လာကြတဲ့လူတွေဟိုလည်းပဲဆက်မှန်ပြီးတော့ဟိုလိုက်လာဖြစ်သူငင်းညာနေတဲ့အဖွဲ့လေးရှိပါတယ်အဲ့တော့ဟိုမောင်းတော်ဒေသစုံစမ်းရေးကော်မရှင်နေနဲ့နှစ်ဖက်ခွဲပြီးတော့အလုပ်လုပ်နေတယ်ဆိုတဲ့သဘောပါပဲကျွန်တော်ပြရတဲ့လောက်ကတော့ဟိုဘက်ချမ်းသွားတာတော့ ဆရာအောင်ထွန်းသက်တို့ဆရာဦးထွန်းမြတ်တို့ဥဆောင်ပြီးတော့သွားတယ်လို့ကျွန်တော်သိရပါတယ်ဒီဘက်ကျမှတော့ဦးအောင်နိုင်တို့
ကော်မရှင်အနေနဲ့သရုတ်ထအချိန်မြောက်ကွင်းစင်စစ်ဆေးတာဖြစ်ပြီးရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဆက်ဆွဲချက်တွေကိုအပြေရှားဖို့စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။အခုတစ်ခေါက်ကော်မရှင်ရဲ့ကွင်းစင်လေးလာမှုကတဆင်ကုလသမဂ္ဂရဲ့ဆက်ဆွဲချက်တွေခိုင်လုံမှုရှိမရှိသိနိုင်မယ်လို့ဦးအောင်ကြီးကပြောပါတယ်
။ဒီအချိန်ခံစားရမှာပါတဲ့အချက်တွေဟာဘယ်လောက်ထိခံမှမရှိတယ်လဲ။တော့ကြေကြာမှုရှိတယ်လဲပေါ့နော်။ဟိုများသောအားဖြင့်ကျွန်တော်တို့ယူဆတာတော့တော်တော်များများအထက်ကားထားတဲ့အနေအထားမျိုးဖြစ်တယ်။ဖြစ်သေးတဲ့လူတွေကလည်းဒီကနောက်ဆုံးချိန်တွေကိုဒီဘက်ချမ်းကိုသူတို့ကမရောက်ကြသေးဘူး။အနောက်နေနေချိန်တွေလည်းသူတို့ကမသိကြဘူးဆိုတော့အဲ့ဒီဟိုထွက်ခွာသွားတဲ့လူတွေဒီရောပြည်သူကအားလုံးကိုပဲမှန်းလို့ရှင်ပြီးတော့မတန်းတင်လာလို့လည်းဖြစ်နိုင်ပါပဲ။ဒါကြောင့်မလို့အခုသွားပြီးတော့ကျွန်တော်တို့ဆီကနေနေတဲ့ပုံကိုရတော့ဒီဘက်ကဒီဝါဒီရောနေမြေဒေသအစီအစဉ်ရောဒီဘက်ကဖြစ်ချင်းအကြောင်းအရာရောအကုန်လုံးအသေးစိတ်အသိရှိခဲ့ပြီးပြီးတော့ငယ်ငယ်နဲ့ဒီဘက်ကသတင်းချက်လက်တွေကိုမြင်မြင်ထားခဲ့ပြီးပြီးဆိုတော့ဘုံမပြန်ပြီးတော့နေတဲ့အခါမှာဒီကိုယ်တော့အဆောဆုတ်ခဲ့တဲ့လူတွေကိုတွေ့ကြတယ်တွေ့မယ်မတွေ့ကြတယ်မတွေ့ဘူးပေါ့လေဒါပေမဲ့တွေ့ရင်ဖြစ်စီမတွေ့ရင်ဖြစ်စီသူတို့နေတဲ့ပုံကိုယ်တွေကိုပြန်လာပြီးတော့မြင်မြင်ရခြင်းဒီကိုယ်တော့ဆက်ဆုတ်ချက်တွေဟာဘယ်လောက်ထိမှန်ကန်မှုလဲဟုတ်တဲ့ရင်ချက်လက်အဖြစ်ခိုင်မာမှုရှိသလားဆိုတာလေးတွေပါစမ်းသပ်နိုင်တယ်လို့ပြောနေပါတယ
်ကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တယ်လို့နောက်ရက်တွေမှာလည်းဒုက္ခသည်စခန်းတချို့ကိုထပ်သွားဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာတော့ဖော်ပြထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်အချက်30ပါတဲ့ကြားပြတ်အစည်းအခမ်းအစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်ရင်းဖြစ်ပွားခဲ့တဲ့ရာဇဝတ်မှုဆွတ်ဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးနိုင်ငံသားစစ်ဆေးရေးစနစ်တွေကိုပြန်လည်ပြင်ဆင်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာအစိုးရအနေနဲ့လည်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အစည်းအခမ်းအပေါ်ကြိုးစားသလိုကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်မယ့်အကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်မောင်နှံအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစည်းအခမ်းကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပဲအစိုးရအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစည်းအခမ်းထုတ်ပြန်မယ့်အချိန်ကိုရက်အကန့်အသတ်မရှိတိုးမြင့်ပေးထားတာလည်းဖြစ်ပါတယ်ရှင်
မမမြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံရဲ့စီးပွားရေးအခြေအနေဝန်ကြီးဘက်ကဘာပြောသလဲဆိုတာကြည့်ရအောင်ပါတိုင်းပြည်မှာငြိမ်းချမ်းရေးမခိုင်မာတာကြောင့်နိုင်ငံစီးပွားရေးနဲ့တိုးတက်မှုပိုင်းမှာအားနည်းစေတယ်လို့စီမံကိန်းနဲ့ဗန္ဒာရေးဌာနပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်ဒါအပြင်ကုန်သွယ်ရေးမှာလိုငွေပြနေတာကြောင့်လည်းတိုင်းပြည်ဖွံ့ဖြိုးဖို့အဟန့်အတားဖြစ်နေတယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခသတင်းပေးပို့ထားတာနားဆင်ပါရှင်
နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းရေးမရသေးတဲ့အခြေအနေကိုဆက်ဆက်ပြီးတော့ဝန်ကြီးဦးကျော်ဝင်းကပြီးခဲ့တဲ့စနေနေ့မှာပြောဆိုသွားခဲ့တာပါ။တိုင်းပြည်ငြိမ်းချမ်းရေးရှိမှသာနိုင်ငံစီးပွားတိုးတက်ပြီးနိုင်ငံလည်းတိုးတက်လာမယ်လို့ဝန်ကြီးကပြောဆိုလိုက်ပါတယ်
။နိုင်ငံတော်နိုင်ငံဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းတာယာမှုအင်းချမ်းတာယာမှုရှိမှဖြစ်မယ်ဆိုတော့ကျွန်တော်တို့ကောင်းစွာယုံကြည်ပါတယ်။နားလည်းနားလည်းပါတယ်။စီးပွားရေးကိုဘယ်လောက်ပဲကျွန်တော်တို့စူးစမ်းအားထုတ်ငြိမ်းချမ်းရေးမရှိရင်စီဝိုင်းရမတိုးတက်နိုင်ဘူးကျွန်တော်တို့ငင်းငင်းလေးရတဲ့တစ်ချိန်တည်းမှာလဲစီဝိုင်းကိုကျွန်တော်အောင်မြင်လို့ရမယ်စီဝိုင်းအောင်မြင်မှလဲငင်းငင်းရအထောက်အကူဖြစ်မယ
်ပြီးခဲ့တဲ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေနဲ့တွေ့ဆုံပွဲမှာဝန်ကြီးကအခုလိုပြောဆိုခဲ့တာပါ NLD အစိုးရလက်ထက်မှာစီဝိုင်းမူဝါဒအသစ်နဲ့တာထွက်ဖို့ခြေလှမ်းပြင်တဲ့အနေနဲ့သမရဦးသိန်းစိန်လက်ထက်ကထုတ်ပြန်ထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေကိုပြန်လည်ပြင်ဆင်ပြီးတော့ပြဋ္ဌာန်းထားပါတယ်လက်ရှိအစိုးရအနေနဲ့စီးပွားရေးဘိုင်းကိုဘလို့မူဝါဒတွေနဲ့ကင်တွယ်သွားမလဲဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေပေမဲ့အခုချိန်ထိတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်ရှိတိုင်းပြည်ရဲ့ကုန်သွယ်မှုဘိုင်းကလုံငွေပြနေတယ်လို့ဝင်ငွေထွက်ငွေဘိုင်းကလည်းလုံငွေပြနေစေပါဒီလိုအခြေအနေကိုကြော်လွန်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကုန်သွယ်မှုဘိုင်းလုံငွေပြနေတာကိုအဆုံးသတ်ဖို့လိုနေတယ်လို့ဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ
် Budget deficit trade deficit Overly light on machine ကျွန်တော်ပြည်သူတွေကျေလက်ဒေသမှာရှိတဲ့900ရာခိုင်နှုန်းထက်မှရှိတဲ့ကျွန်တော်တို့ရဲ့ပြည်သူတွေစာဝတ်နေရေးလူနေမှုဘဝတွေနေပါနေတာတွေဒါတွေကိုလည်းကျွန်တော်တို့ကအနှုတ်လက္ခဏာဖြစ်နေဆက်လက်ပြီးတော့လက်ဆင့်ကျပြီးတော့တည်သွားမယ်ခါမှာအဲတော့စီးပွားရေးမူဝါဒရဲ့သဘောတရားရ theory အများကြီးရှိပါတယ် macro economic theory macro economic theory အများကြီးပေါ့ဒါပေမဲ့ကျွန်တော်တို့ကပကတိလက်တွေအခြေအနေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စကိုကျွန်တော်တို့ရထားဘူးတော့ကျေဆုံးဖြတ်တဲ့ခါကျရင်သုံးသပ်တဲ့ခါကျရင်ဒီ budget deficit ကနိုင်ငံတိုးတက်မှုတဲ့ပကတိအဟန္တာကြီးဖြစ်နေတယ် နင်းနီတူပဲ trade deficit ကလည်းကျွန်တော်နိုင်ငံရဲ့ပဂရိဟန်တာကြီးဖြစ်နေတယ်။ပြည်သူတွေရဲ့စောင့်ဝင်နေမှုနေပါနေရလည်းပဲကျွန်တော်ရဲ့ပဂရိဟန်တာကြီးဖြစ်တယ်
။တိုက်ပွဲတွေ၊နေမြေမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်မူဆယ်နေဆက်ကုံတွယ်ရေးမှာထုတ်ပြန်ထားတဲ့စင်းတွေအရကြည့်မယ်ဆိုရင်လေကုံတွယ်မှုပိုင်းဟာအရင်နှစ်ကထက်ရုံနေသွားတာရှိပါတယ်။ဒီလ10ရက်နေ့အထိမူဆယ်နေဆက်ကုံတွယ်ရေးစုံဘက်ကနေထုတ်ပြန်ထားတဲ့စင်းတွေအရကုံတွယ်မှုပိုင်းကိုကြည့်မယ်ဆိုရင်အရင်နှစ်ကာလတူကုံတွယ်ရေးထက်ဒီနှစ်မှာအမေရိကန်ဒေါ်လာတန်း300ကျော်ရောင်းနေနေတာကိုတွေ့ရမှာဖြစ်ပါတယ်။တိုက်ပွဲတွေအပြင်နေမြေမအေးချမ်းတာကလည်းကုံတွယ်မှုပိုင်းကိုအားနည်းလာစေတယ်လို့ထောက်ပြမှုရှိနေပါတယ်။ရခိုင်ဒေသဘက်မှာဆိုရင်လည်းစစ်တွေနေဆက်ကုံတွယ်ရေးစုံကကုံတွယ်မှုပမာဏဟာအရင်နှစ်ကာလတူပမာဏထက်ရောင်းနေနေတာတွေရှိပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတာကနေဆက်ကုံတွယ်ရေးပုံမှာထိခိုက်မှုတွေရှိနေတဲ့အပေါ်ချင်းရွှေဟောနေဆက်ကုံတွယ်ရေးဦးစီးဌာနကညွှန်ကြားရေးမှုဦးမင်းစော်အေးကအခုလိုပြောဆိုသွားပါတယ
်။ကုန်ပြီးစစ်စစ်မှုကလောလောဆယ်တော့ကျွန်တော်တို့အရင်နဲ့ဆိုင်တော့ညော့သွားတာကြတာ။အရင်တော့ကျွန်တော်တို့တရက်ကိုပြန်ညဟိုကုန်လုံးပမာဏဒေါ်လာ3000ကျော်လောက်ရှိတယ်လေ။အခုဆိုတာဒေါ်လာဟို900ခုချင်မှရှိပါတယ်။ကုန်ကြိုးတစ်ချွန်းလောက်ညော့သွားတာပေါ့နော်။အရင်တော့ကတော့တရက်ကို100ဝန်းကျင်ပေါ့။100ဝန်းကျင်100လောက်ရှိတယ်မ100ကျော်ပေါ့နော်။အခုဆိုတော့ဒါအလုံးစုံဝင်ကျွန်တော်တို့ပြည်သား15ကြီးအကြီးနဲ့ဆဲဒီဝင်ကြတော့ပဲရှိတော့တယ်အဲကြံကားတွေမပါဘူးကြံကားတွေကဒီသားတို့ကြံဆိုတော့အကြလဲကနအဲ့ပေါ်မှာမကြည့်တာပေါ့နော်ဒါပေမဲ့ပြောင်းနေဆိုရင်တော့ဒါအရင်ကတရားကြောဝင်နေကွာအစီအစဲဝင်နေတော့ပဲရှိတော့
လူမျိုးစုလက်နက်ကင်အဖွဲ၄ဘွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာမြန်မာနိုင်ငံရဲ့ကုန်သွယ်ရေးရဲ့အဓိကနေရာတွေဖြစ်တဲ့မူဆယ်ချင်းရွှေဟောစတဲ့နေရာတွေမှာဖြစ်နေတာပါလာမယ့်2018-2019မှာမြန်မာနိုင်ငံအနေနဲ့ပြပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်စေရမယ်လို့ဝန်ကြီးကကတိပေးပြောဆိုထားပါတယ်။လက်ရှိရင်းနှီးမြှုပ်နှံမှုမှာမလိုလားအပ်တဲ့မူဝါဒပိုင်းတွေကိုပြုရင်ပြောင်းလဲမယ်လို့ပြောဆိုထားတယ်လို့ရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့အခြားကုန်သွယ်မှုပိုင်းတွေတိုးတက်လာဖို့အတွက်တည်ဆဲဥပဒေအချုပ်ကိုပြင်ဆင်သွားမယ်လို့လည်းသူကပြောဆိုထားပါတယ်ရှင်။
တရာရှိမှာခင်ဗျာကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြသေးခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြေမတည်ငြိမ်မှုတွေကြောင့်နေဆက်ကုံသွေးရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လောက်ကန်မျိုးတဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်အလုပ်လုပ်နေကြသူတွေတစ်ဖက်နိုင်ငံအထိပါအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်မြန်မာတင်ပို့ငွေရဲ့ဆရာခိုင်နှုံးကျော်ရှာပေးနေတဲ့ဒီနေဆက်ကုံသွေးရေးနဲ့ဒေသဖွံ့ဖြိုးရေးကိုလောက်ကန်ဒေသရဲ့မတည်ငြိမ်မှုတွေကနေဘလောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုဂျူတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က012-32-3554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်မနက်ဖြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်နိုင်ငံတကာသတင်းဆောင်မတွေကိုတလက်လှည့်ပေးကြပါတယ်နီပေါ်နိုင်ငံကဆယ်စုနှစ်နဲ့ချီကြာမြင့်ခဲ့တဲ့စစ်ပွဲတွေအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာစားဝတ်နေရေးဖြည့်ရှင်မှုအတွက်မနက်အာရုံတက်ပြီးဆိုတာနဲ့စပိန်လေးတွေနဲ့ဈေးအောင်ထွက်ကြရပါတယ်ဒီလိုမျိုးဈေးအောင်ထွက်နိုင်မှုအတွက်စပိန်တွေကတော့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကလှူဒန်းပေးထားတာပါဒီစပိန်တွေကြောင့်ပဲဆာခတ်တောင်ကြားဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းကိုလွတ်လွတ်လပ်လပ်လုပ်နိုင်ပြီးတော့ချွတ်ချုံကျစည်ရဲမွေးတွေမှုတွေကနေလည်းအများအပြားလွတ်မြောက်နိုင်ခဲ့ကြပါတယ် AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မတ်တိန်ဂီထိုက်ပြောပြပေးပါရှင်
မနက်အာယုံတက်ချိန်ရောက်ပြီဆိုတာနဲ့နန်ဒူကာလာတယောက်ဈေးရောက်ထွက်ဖို့အဆင်သင့်ဖြစ်ပါပြီ။နီပေါ်ပြည်ရင်းစစ်ကနေထွက်ပြေးရတဲ့အမျိုးသမီးတချို့တစ်သီးဝလံဟင်းသီးဟင်းရွက်တွေရောက်ထွက်နိုင်ဖို့နိုင်ငံတကာအဖွဲ့တစ်ခုကစပိန်တွေပေးအပ်တာမှာသူလဲစပိန်ဒေသရထားတာပါ
။မွေလီဂျင်ဒိုင်းမအော်ဘနပဒဒုက္ခတာဂျေရီပိုင်
ဒီကိုရွှေလာကာစားကတပြားတစ်ချက်မှပါလာတာမဟုတ်တော့အတော်လေးရုန်းကန်ခဲ့ရပါတယ်။ပတ်စံမရှိတာကတကယ့်ပြဿနာပါ။ဒါနဲ့ပဲဟင်းသီးဟင်းရွက်လေးတွေစပြီးတော့ရောင်းပြစ်တာပါ။
စပိန်တွေကဒီအမျိုးသမီးတွေရဲ့ဘဝကိုပြောင်းလဲပေးနိုင်ခဲ့ပါတယ်။အရင်ကဈေးရောက်ဖို့ထံပိုးသွားရတာထက်စပိန်နဲ့ဆိုတော့ကုန်ရှစ်ဆပိုးပြီးတော့တဲလို့ရတာပါ။က
ကောစီလာဘီရှိုကာရန်ကလည်းစပိန်နဲ့ဈေးရောင်းသူပ
ါဒေရပါရီပါတန်လဲတာပယ်လာဂါရိုသေဘဒိုဘဂေရတာဂတ်ဗီယက်နမ်ဒါဟ
ဲအများကြီးပြောင်းသွားပါတယ်အရင်ကချိန်ချင်းတောင်းတဲ့ဟင်းဒီဟင်းရွက်တဲဖို့ကမလွယ်ပါဘူးကီလို30လောက်ကိုအတော်တဲရတယ်အဲ့ဒီကုံအားလုံးရောင်းကုန်မှရူပီး100လောက်ပဲရတာပါ50 60လောက်ရတဲ့အခါလဲရပေါ့
အမျိုးသမီးတွေအတွက်စပိန်တွေထောက်ပံ့ပေးနေတဲ့စီဇန်ကိုနီဘောနိုင်ငံတွင်ကြေးရပေါင်း50ရို့မှဆောင်ရွက်ထားပြီဖြစ်ပြီးနောက်နှစ်အတွင်းမှာနောက်ထပ်ကြေးရွာ36ခုရို့မှထပ်ပြီးလုပ်ဖို့အစီအစဉ်လည်းရှိပါတယ်။နောက်ထပ်ဈေးတဲ့တူဖြစ်တဲ့ခာဂီဆာရာရက်မီကတော့အခုလိုပြောပါတယ
်။ you monchle ay cholai bna ta baji ole bna
လူတွေကတော့ပြောကြရဲ့လေမိမတယောက်ဘလို့စပိန်စီးမလဲတဲ့မိမစပိန်စီးတော့ဘယ်ဖြစ်မလဲတဲ့လောင်ကြီးစားကြီးကွာဒီလိုပြောကြပါရဲ့ရှင်ကျမလည်းစပိန်စီးတယ်ရောဘာလို့များစပိန်စီးတင်တာလဲမသိဘူးမရှက်ဘူးလားမသိဘူးလို့ပြောကြပြန်ရော
အခုချိန်ထိတော့ဒီအစီအစဉ်ကစက်ခတ်တောင်ကြားဒေသတဝိုက်ကကြီးပါဒီမှာအောင်မြင်နေတာပါအမျိုးသမီးတွေစပိန်စီးတာကလည်းတမယိုးချာအလေးအကျင့်တစ်ခုလို့ဖြစ်သွားပါပြီ
မတ်တင်ကြီးထိုက်ပါရှင်ဆက်ပြီးတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာအခုလိုຫນွေဦးရာသီရောက်ပြီးဆိုရင်လူတွေအများအပြားဟာခေါင်းကိုက်တာနဲ့နှာခေါင်းပိတ်တာလိုရာသီအလိုက်ဓာတ်မတည့်တဲ့အလာဂျီဝေဒနာတွေကိုခံစားရလေရှိပါတယ်။နှာခေါင်းထဲကိုဆေးနဲ့ဖျန်းပြီးတောက်ဆေးလောင်းနဲ့ယောဂါတက်တာတဲ့သူတွေရှိတယ်လို့အသက်ရှူလို့မရလောက်နှာခေါင်းပိတ်တဲ့အထိယောဂါပြင်းထန်သူတွေကတော့အလွယ်တကူကုသမှုခံယူရုံမပြောက်တယ်လို့တခါတလေမှခွဲစိတ်ကုသရတာလည်းရှိပါတယ်။ Blonde Sinus Plus D လို့ခေါ်တဲ့နှာခေါင်းပေါက်ထဲကိုပြွန်ချောင်းငယ်လေးထည့်ပြီးတော့အသက်ရှူလမ်းကြောင်းကိုချက်ပေးတဲ့နီးကတော့ကြီးကြီးမားမားခွဲစိတ်ကုသစရာမလိုဘဲနဲ့နှာခေါင်းပိတ်တာကိုထိထိရောက်ရောက်ကုသပေးနိုင်တဲ့နောက်ဆုံးပေါ်နီးဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော့ Zlatika ဟုတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပေးပါရှင်
။နှာခေါင်းလေးကတ िश ူတွေရောင်ပြီးအသက်ရှူလမ်းကြောင်းတွေကျင်းလာပြီးတော့နှာရည်မထွက်နိုင်လောက်အောင်ခတ်လာပြီးဆိုရင်နှာခေါင်းပိတ်တဲ့ဝေဒနာဖြစ်လာပါတယ
်။ If we can just open it up a little bit that usually makes a big difference.
ဒီပိတ်နေတဲ့နေရာကိုအနည်းချင်းဖွင့်ပေးလိုက်တာနဲ့တိတိတသားသားပြောင်းလဲသွားနိုင်ပါတယ်။
နာနှာခေါင်းနဲ့လင်ကျောင်းအထူးကခွဲစိတ်ဆရာဝန်ဒေါက်တာဖာဟတ်စီဂရီပြောတာတာပါ။တော်ရုံနှာခေါင်းပိတ်တာကိုဆေးဝါးတွေနှာခေါင်းနဲ့ဖျန်းတဲ့ဆေးရည်တွေသုံးပြီးတော့တတ်တာအောင်လုပ်နိုင်ပေမဲ့လို့အချိန်တော်ကြာဆူဆူဝါဝါနှာခေါင်းပိတ်နေတဲ့သူတွေအတွက်တော့ဒါကအလုံးမဖြစ်ဘူးလို့ဒေါက်တာစီဂရီကပြောပါတယ
်။ These are people who have had symptoms for more than 3 months and have tried multiple rounds of antibiotics.
သုံးလကျော်လောက်ဝေဒနာခံစားရပြီးပရိဇီဝဆေးရည်အချိန်ချင်းတောက်ပြီးတဲ့အထိရောဂါသက်သာမလာတဲ့သူတွေအများပြားရှိပါတယ်
။ဒီလိုလူတွေဆိုရင်တော့ဆေးရုံမှာထုံစေးပေးပြီးခွဲစိတ်ကုသမှုခံယူရတယ်လို့တ िश ူးစားတချို့ဖဲထုတ်ကောင်းဖဲထုတ်ပြရတတ်ပါတယ်။ဒါပေမဲ့ balloon sinus plus D လို့ခေါ်တဲ့အခုနောက်ဆုံးပေါ်ကုသနည်းကတော့ကြီးကြီးမားမားခွဲစိတ်စရာမလိုတယ်လို့ဆရာဝန်တွေကလည်းဒီနည်းကိုပို့ပြီးအကြံပြုကြပါတယ်။ဆေးရုံသွားစရာမလိုပဲအထုကုဆေးကမ်းမှာပဲကုသနိုင်ပါတယ်။ဆရာဝန်ကနှာခေါင်းပေါက်ထဲကိုပြင်ချောင်းငယ်တစ်ခုထိုးသွင်းပြီးအလွန်အလွန်သေးငယ်တဲ့မိချောင်းငယ်လေးကိုသုံးပြီးတော့ပိတ်ဆို့နေတဲ့နေရာမှန်ကိုကြည့်ပါတယ်။အဲ့ဒီနောက်အပြော့သားပြင်ချောင်းငယ်လေးကိုထည့်ပြီးပိတ်နေတဲ့ဒါမှမဟုတ်ချင်းနေတဲ့နေရာကိုချဲ့ပေးတာပါတခါတည်းဖြစ်တတ်တဲ့အေးအေးမီနှာခေါင်းပိတ်တာမျိုးအတွက်တော့ဒီနီးမသုံးဖို့မလိုပါဘူးဒီနီးနဲ့ကုသမှုခံယူသင့်မသိဆိုတာကိုတော့ CT scan အရင်ရိုက်ပြီးတော့ဆရာဝန်ကဆုံးဖြတ်ပေးပါတယ
် On your scan this structure is large it's blocking where your sinus drain and on your right
scan ရိုက်ထားတဲ့အထင်မှာတော့ဒီဘက်ချမ်းကကြီးနေပါတယ်နှာရည်ယိုတဲ့လမ်းကြောင်းပိတ်နေပါတယ်ညာဘက်ချမ်းမှာတော့ဒီနေရာတွေအားလုံးယောင်နေပါတယ်
Jennifer Massa ဟာဒီနည်းနဲ့ကုသမှုမခံယူခင်နှာခေါင်းပိတ်တာကိုအချိန်ကြာဆူဆူဝါးဝါးခံစားခဲ့ရတဲ့သူပါ
I would have a headache every almost every single day
နေ့တိုင်းနေပါကျမခေါင်းကိုက်နေတတ်ပါတယ
် Balloon sinus plus D ကုသနေကြောင်းအများကြီးပြောင်းလဲသွားတယ်လို့ Jennifer Massa ကပြောပါတယ
် I'm not as tired I could breathe better sleep better
ကျမအရင်လိုမမောတော့ပါဘူးအသက်ကောင်းကောင်းပိုရှူနိုင်တယ်လို့ပိုလည်းအိပ်လာနိုင်ပါတယ်
လူနာအနေနဲ့ဒီနည်းနဲ့ကုပြင်းရင်တပတ်လောက်ဆက်ပြီးတော့နှာခေါင်းပိတ်နေနိုင်သေးပေမဲ့လို့အလုပ်ကိုတော့နောက်တရမှာပဲပြန်ဆင်းလို့ရပါတယ်။ဒီနည်းနဲ့ကုတာ95ရာခိုင်နှုန်းအောင်မြင်နေဆိုပေမဲ့ဒီကုသနည်းဟာလူတိုင်းအတွက်တော့မဟုတ်ဘူးလို့ဆရာဝန်တွေကပြောပါတယ်။ဥပမာနှာခေါင်းထဲမှာအသက်ပိုရှိနေတဲ့သူတွေဆိုရင်ဒီနည်းနဲ့ကုသဖို့မဖြစ်နိုင်ပါဘူးရှင်
။မခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ20ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝတ်အစည်းအဝေးကိုတော့လှိုင်းဒိုမီတာ24 kHz 12395လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323နဲ့လှိုင်းဒိုမီတာ51 kHz 5885တို့အပြင်လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုနားဆင်ရမယ့်ဒုတိယပိုင်းနိုင်ဝတ်အစည်းအဝေးမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါစီပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော
့ကျွန်တော်ညီငယ်ညီမငယ်တွေကိုအဓိကတိုက်တွန်းချင်တာကတော့ကျွန်တော်ဘဝကိုသင်ခန်းစာယူပြီးနောက်ကျနေပြီဆိုတာမရှိဘဲနဲ့ယနေ့ကစပြီ
းအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကကိုအောင်အောင်လွင်ဦးရဲ့အမည်ယုံကြည်ရမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံကစားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေအစ်စ်တွေကိုရေးဆွဲနေပြီးတော့မကြခင်မှာပြဋ္ဌာန်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောဆိုလိုက်ပါတယ်။ဒီအတော်အတွင်းမှာစားသုံးသူများအသိပညာပေးရေးလုပ်ငန်းတွေကိုလည်းမြို့ပြနဲ့ကျေးလက်ဒေသတွေအထူးဆောင်ရွက်နေတယ်လို့ဆိုပါတယ်။ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာကိုနားဆင်ပါရှင်။
အဲ့တော့နောက်ဆက်တွဲကျွန်တော်မေးခွန်းရှိလာတာကအခုလိုမျိုးဆရာတို့ဒီဟိုဌာနအနေနဲ့ဟိုတာဝန်ရှိတဲ့အတိုင်းအခုလိုမျိုးတင်းတင်းကြပ်ကြပ်လှုပ်ဆောင်မှုဖြစ်လာတဲ့အကြောင်းရင်းနေရာရှိတာကိုဆရာရဲ့ဟုတ်တယ်မလားငိုတွေကကောင်းနေပြီသားဆိုရင်တော့ဆရာတို့လည်းလှုပ်ဆရာမလိုဘူးပေါ့အဲ့တော့အဲ့ဒီအကြောင်းရင်းနေမှာဆရာအဓိကပြဿနာဆိုပြီးတော့မြင်တဲ့အချက်တွေကဘာတွေများဖြစ်အများကြီးတော့ရှိတာပေါ့ဆရာရဲ့လုံးဝပြင်ဖို့မဖြစ်မနေပြင်ဖို့လိုအပ်တဲ့အဓိကပြဿနာတွေကဘာတွေလဲဆရာ
နံပါတ်၁ကတော့ဒီအစားအသောက်ကိုထုတ်လို့တင်သွင်းကြတဲ့ပုဂ္ဂိုလ်တွေရဲ့အဝိသမလောဘကိုထိမ့်ရမယ်ဆရာကျွန်တော်ဒါနံပါတ်1အဲ့လိုမြင်တယ်သူတို့တွေအနေနဲ့တချို့တွေကမတိလို့လက်လီလေးရောင်းတဲ့ပုဂ္ဂိုလ်တွေဈေးကွက်မှာဝယ်ရတဲ့ပစ္စည်းကိုအမျက်ကလေးရလို့ရောင်းတဲ့ဆိုင်ခွဲလေးတွေကသူတို့ကအပြစ်မရှိဘူးဆရာသူတို့တွေကတော့ဗျာအမျက်ကလေးရကျွန်တော်ယူရောက်မှာပေါ့အဓိကအပြစ်ရှိတာကကျွန်တော်တို့ဒီပြပပဲတွင်တွင်ပြင်းပြင်းမှာပဲထုတ်ထုတ်ဆိုးစေးဆိုးမယ်အမဟုတ်တာကိုလိန်ပြီးတွင်းမယ်အဲ့ဒီဝိသမတင်သွင်းတဲ့ဟာတွေကနံပါတ်၁ဆရာ။နောက်နံပါတ်၂ကတော့ကျွန်တော်တိုင်းပြည်အေးချမ်းဖို့လိုတယ်ဆရာ။ငင်းချိုင်းအမှန်တကယ်ရဖို့လိုတယ်။ငင်းချိုင်းအမှန်တကယ်မရသေးတဲ့အခါကျတော့နေဆက် border treaty ကိုပိတ်ဖို့အရန်ခက်တယ်ဆရာ
။ဟုတ်ကဲ့
။အဲ့မှာလေအဆင်ပြေသလိုဝင်ကြတာတွေရှိတယ်။အဲ့ဒါကြတော့ out of mind control ပေါ့ဗျာ။ကျွန်တော်ကလက်နက်ကအဖွဲ့အစည်းမဟုတ်တော့ကျွန်တော်အဲ့ဒါတွေလိုက်ထင်းလို့လည်းမရဘူးဗျာ
။ဟုတ်ကဲ့ဆရာ
။ပြည်တွင်းရောက်တဲ့အခါကျတော့ကျွန်တော်ကဈေးကွက်ပဲကြည့်နေတာ။ဈေးကွက်ကိုတော့ကျွန်တော်ကကြည့်နေတာပေါ့ဗျာ။ကျွန်တော်အဲ့ဒီကတည်းကကျွန်တော်ပြောတဲ့ဝိသမစိတ်တွေလူချင်းဝိတ္တိဓာရီကိုသိချနားလေဇွာနဲ့လိုက်နာကြမယ်ဆိုရင်ဓာရီဝင်နာဆရာဘလို့ဖြစ်ဖြစ်နေသွားမှာ။နောက်နံပါတ်2ကတော့ကျွန်တော်စားသုံးသူပြည်သူများအသိပညာလူသေးတာရေကျွန်တော်လူမျိုးရဲ့အလွယ်ကျိုက်တဲ့အဖြစ်ရပေါ့ဗျာ။ဒါလေးပြင်ရမယ်ဆရာ
။ဆရာပြောတဲ့ဒီစားသုံးသူအသိပညာပေးရေးကတော်တော်အရေးကြီးမှထင်တယ်ဆရာ။ဘာဖြစ်လို့လဲဆိုတော့သူတို့ဝယ်ယူတဲ့အစားအသောက်တွေစေဝါတွေဟာကောင်းဤဆိုဤပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ဒီစားသုံးသူတွေကတည်နေကြရဲဆိုရင်တော့ပိုကောင်းတာပေါ့ဆရာ။အဲ့ဒီအတွက်ရောဆရာတို့ FDA အနေနဲ့လူထုပညာပေးရေးလုပ်ငန်းတွေဘာတွေများလှုပ်ဆောင်နေပါလဲခင်ဗျာ
။ကျွန်တော်အသိပညာပေးတော့အခုရွာထိအောင်ကျွန်တော်သွားမယ်ဆရာ။ကြေးရွာထိအောင်ဆင်းမယ်။အသိပညာပေးပြီးသူတို့ကာကွယ်ရမှာပေါ့ဗျာ။မြို့တွေပေါ်မှာတော့ကျွန်တော်လုပ်တယ်ဗျာ။တောက်လျှောက်ပညာပေးရတယ်လုပ်တယ်၊ပြပွဲကြီးတွေလုပ်တယ်၊ရှိုးတွေလုပ်တယ်၊အမှုပညာသမားတွေနဲ့ကျွန်တော်ဘောင်းဆောင်လုပ်တယ်ဆရာ။ဒါပေမဲ့လို့ရွာလူတွေကြတော့သူတို့ unprotected ဗျာ။သူတို့အကာအကွယ်မဲ့နေတယ်တောင်းကျွန်တော်ရွာထီအောင်ဆင်းပြီးတော့ပညာပေးမယ်ဗျအဲ့ဒါကလိုအပ်ချက်နောက်တစ်ခုပေါ့ဗျနောက်တစ်ခုကတော့ကျွန်တော်တို့ဒီကြရဲ့ဥပဒေလုံထုံလုံလေးလေးတွေပြန်ပြင်ရမယ်ဗ
ျဟုတ်ကဲ့
အဲ့အတွက်ကျွန်တော်ဥပဒေအစ်စ်ရေးဆွဲနေပါတယ်ဥပဒေအစ်စ်၄ခုတောင်ကျွန်တော်ဆွဲနေပါတယ်ဆရာပြီးတော့မယ
်အော်ဟုတ်ကဲ့
ဥပဒေအစ်စ်၄ခုကအစားအသောက်ဥပဒေအဲ့ဒါကောင်အရေးကြီးဆုံးပေါ့နံပါတ်၁ပေါ့ဆရာနောက်တစ်ခုက cosmetic law ပေါ့အလှကောင်ဥပဒေ နံပါတ်3ကကျွန်တော်တို့ medical device law ပေါ့စေပစ္စည်းဥပဒေ medical device law နောက်တစ်ခုကတော့ကျွန်တော်တို့ analytical laboratory law ပေါ့ဗျာ quality control lab law ခေါ်ပါတယ်အဲ့ဒီ law လေးခုအစ်စ်ကျွန်တော်ဆွဲနေရပြာပြီးတော့မယ
်ဟုတ်ကဲ့ပြီးရင်တော့ဒါထုံးစံတိုင်း
လို့တော့ဆိုရင်အာကျွန်တော်တော့တင်မယ်ဂျွန်းဆိုရင်ကျွန်တော်အားလုံးလွတ်တော်တင်ပြီကြာ
ဟုတ်ကဲ့
အဲ့ဒါတွေပေါ်လာရင်အဲ့ဒါတွေကအများကြီးကျွန်တော်တို့ backup ပေးလိမ့်မယ်
ဆရာပြောတဲ့လုပ်ငန်းတွေလုပ်ဖို့အတွက် FDA မှာလွန်လောက်တဲ့ဝန်ထမ်းအရေးအတွက်ကြောရှိရလားခင်ဗျာ
ကျွန်တော်2015တော့ကျွန်တော် DG ဖြစ်ကစား414ယောက်ပဲရှိတယ်ဆရာရဲ့စဉ်းစားကြည့်ပေါ့414ဆိုတော့တိုင်းပြည်လုံးဘယ်လိုလုပ်ကာပါလုပ်မလဲဗျာအဲ့ဒါကျွန်တော်တိုးချစ်ခန့်တော့အခု1019ယောက်ဖြစ်လာပြီဆရာဒါမလို့လေအဲ့1019ယောက်ကတီချာသုံးလို့ရတာမဟုတ်သေးဘူးဆရာကျွန်တော်ဆရာပညာရဆိုင်ရာဆိုတော့လေ့ကျင့်ရအောင်မယ်ရေတူရေရှည်ပေါ့ဆရာအဲ့လိုကောင်းမယ်ဆရာ
အဲ့တော့ကျွန်တော်တို့သိရသလောက်ဆိုရင်တော့ဒါ FDA အနေနဲ့ကတော့ဒီအစားအသောက်တွေကိုရှောင်တခင်စစ်ဆေးတာတို့ဒီဓာတ်ခွဲဆန်းတတ်တာတို့ကတော့ဒါတန်နိုင်သလောက်ရှိတဲ့လူအင်အားနဲ့ရှိတဲ့ equipment နဲ့လှုပ်ဆောင်နေကြတယ်ပေါ့ဆရာအဲ့လိုရေဘူးကနားလည်လို့ရတာပေါ့နော
်မှန်တယ်ဆရာကျွန်တော်မနာရလှုပ်နေတယ်စက်တိုက်ပဲ
အဲ့ဒီတော့ကဆရာပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေဘက်ကဟိုသူတို့ဒီနည်းနည်းပြန်တင်ပြခဲ့တဲ့ဟာကုမ္ပဏီနှစ်ခုလောက်ကနေတင်ပြတာတွေရှိတယ်ပြောတယ်နောက်ကျွန်တော်ထင်တယ်ဒီနေဆက်ကုံတွေရဆရာပြောသလိုအင်မတန်အရေးကြီးတဲ့ကိစ္စဖြစ်နေတယ်သူတို့ကအများရရင်ပြီးရောလူတူရဲ့ကျမကြီးနဲ့လူတွေရဲ့ကျမကြီးနဲ့ကိုက်ညီတယ်မညီတယ်ဆိုတာသူတို့အတွက်ပြဿနာမဟုတ်ဘူးဓာတုဆေးပါမပါပါသူတို့အတွက်ပြဿနာမဟုတ်သူတို့အများရရင်ပြီးရောတင်နေကြတော့အခုပြည်တွင်းမှာဆရာတို့လုံနေတဲ့ဟာအတိုင်းတာနဲ့ဟိုတန်းနိုင်တဲ့လူဝင်အားလေးနဲ့လုံနေတာတွေဟာဆရာဒီတုံ့ပြန်မှုအရာဆိုရင်ရောဆရာဟိုအားရကျေနပ်မှုရှိသလား
ကျွန်တော်ပြောဆရာရေကျွန်တော်ကတော့အလုံးစုံကောင်းကျင်တဲ့လူဆိုတော့ဟိုတစ်ထက်ကျွန်တော်ကပို့ပြီးတော့ကျွန်တော်လှုပ်ချင်တာပေါ့ဟိုတစ်ထက်ပို့ပြီးတော့လုံနိုင်ရင်ပို့ကောင်းမှာပေါ့ဒါပေမဲ့ကျွန်တော်လူတွေကလည်းကျွန်တော်ကလက်ကုံတင်ထားတော့ရင်ချက်ချင်းကြီးကျွန်တော်ဆန္ဒတိုင်းချက်ချင်းကြီးလုပ်ဖို့ကျွန်တော်ကနောက်လိုက်ဒီမှာအခက်အခဲရှိနေမယ်တိုးတော်လည်းပဲကျွန်တော်မှာအဖွဲ့အစည်းတွေရှိတယ်ဆရာကျွန်တော်ပေါ့လုံတဲ့အဖွဲ့တွေရှိတယ်စီပင်တို့နောက်တစ်ခါကျွန်တော်ရဲတပ်ဖွဲ့တို့စားသုံးသူရေးရာတို့အဲ့တော့ကျွန်တော်ကကျွန်တော်ကပြောတဲ့ထွေအုပ်တို့ custom တို့ဒေအားတွေပါကျွန်တော်ကယူပြီးတော့ဖြစ်နေပါလေဆရာအဲ့တော့လောလောဆယ်တော့ကျွန်တော်တို့ငကုံနဲ့ဆိုင်ရင်တော့ကျွန်တော်အမြင်တော့ဆရာတတိချမီယာ awareness ရတဲ့ကိစ္စတို့ခုနကပြောတဲ့ရဲရောင်းဝယ်ဖောက်ကားတဲ့ကိစ္စတို့ဒါတွေကတော့တော်တော်ကိုတုံ့ပြီးတော့တန့်သွားပြီဆရာတော်တော်ကိုနဲ့သွားပြီနောက်လူတွေရဲ့စိတ်ထဲမှာလည်းပဲအန္တရာယ်ကင်းစွာစားသုံးရမယ်ဆိုတော့လေတော်တော်များများတိလာကြတယ်ဆရာရဲ့ FDA approve FDA ထောက်ခံချက်every ထောက်ခံကြည့်ရှိလားအဲဒါမျိုးလေးတွေကတော်တော်တိသွားပြီဆရာကြောင်းတရားကျွန်တော်အစံပြကျွန်တော်ထားပါလေအဲ့တော့ US FDA ပေါ့ကျွန်တော် FDA ကိုကျွန်တော်အဲ့ဒီပုံစံဖြစ်အောင်ပြီးဆောက်မယ်လို့ကျွန်တော်စွန့်ပြစ်ထားပါလေဆရာ
မြန်မာနိုင်ငံမှာအစားတောက်တွေအခုလိုဖြစ်နေတာတွေနေစားကနေပြီးတော့စီဟိုပါအတားစီမရှိဟိုလူတူရဲ့ကျမကြီးနဲ့မကိုက်ညီတဲ့ပစ္စည်းတွေဝင်နေတာတွေအထူးသဖြင့်စီတို့ဘာတို့သူတို့ပြောနေကြတာအခုအဲ့ဒါတွေကတော်တော်လေးအန္တရာယ်ရှိတယ်ရေရှည်မှာကိုအန္တရာယ်ရုတ်တရက်ဘာမှပြားရနာရမဖြစ်ပြီမဲ့ရေရှည်မှာခန္ဓာကိုယ်ထဲမှာဒီဟိုပါအတွင်းမှရဒီကလီစာတွေထိခိုက်တာတွေဖြစ်လာမယ်ဆိုပြီးတော့အဲ့လိုမျိုးပြောကြတော့ကျွန်တော်ကတော်တော်စိုးရိမ်နေမြန်မာလူထုအတွက်က
ကျွန်တော်လည်းအဲ့လိုအားပြီးတော့ကျွန်တော်တို့လည်းအားရှိပါတယ်ဆရာရေလူဒီမောရင်ကျွန်တော်အန်ဒီရပတ်လည်နေဟာဟိုကပတ်တိုင်းဒီကပတ်တိုင်းဟိုကချင်းချောဒီကချင်းချောနဲ့ကျွန်တော်တို့ဒီမှာစိတ်ပြတ်တယ်လည်းလိုသေးတယ်ဆရာ
အသိပညာကတော်တော်အရေးကြီးတာ哦ဆရာရေ
မှန်ပါတယ်ခင်ဗျာမှန်ပါတယ်အဲ့တော့ရေတူရေချီသွားနေပါလေဆရာကျွန်တော်တစ်နှစ်တည်းတစ်နှစ်သိတာတဲ့ improvement သိတာတဲ့ achievement ရအောင်ကျွန်တော်ဆောင်ရွက်နေပါလေဆရာတို့ရဲ့လိုအပ်တဲ့အကြံဉာဏ်များလိုအပ်သောဝေဖန်မှုများမထောက်မညာဆောင်ရွက်ပေးပါဆရာ welcome ပါဆရာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင
်ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုစတိုက်အပတ်စဉ်ခဏတွေကိုဆက်ပြီးထုတ်လွှင့်ပေးကြပါတယ်မဆုမြတ်မောအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကနေတဆင့် online တွေပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေတဆင့်ကြည့်နိုင်အောင်ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AB သတင်းဌာနကတည်တံ့တွေ့ဆုံမေးမြန်းစင်မှာသူကအခုလိုပြောခဲ့တာပါmobile လောက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်တွေနဲ့ပတ်သက်လို့ဘာတွေအပြည့်အစုံပြောထားသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါလိမ့်မယ်ရှင
်အေယာမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပြီမယ်လေနောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလန်တွေတွေကိုလက်ကင်ဖုန်းတွေဘောကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆုမြတ်မွန်ကအခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗ
ျစပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆိုင်ရာအကြီးဆုံးညီလာခံကြီးသိတယ်မလားအဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေသူ့ကို AB သတင်းဌာနကတီးသန့်တွေးဆပြီးတော့မှဒီအနာဂတ်မိုဘိုင်းဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ့
You know mobile phones are just getting better and better and first they were just for communication
mobile လက်ကင်ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်အစကဆက်သွယ်ဖို့အတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလန်တွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ် data သုံးစည်းတွေကျလာတယ်ဆိုတော့ပိုပြီးကောင်းလာဖို့ပဲရှိပါတယ်
မိုဘိုင်းဖုန်းတွေကကိုယ်တွားလီရအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုယ်စိတ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကိုအင်တာနက်ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းအတော်များများကသူတို့ရဲ့အစီအစဉ်တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့နောက်ဆုံးရှင် TV အစီအစဉ်တွေကို၄လိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ internet online ပေါ်ကနေထုတ်လွှင့်ဖို့လုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ။
American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုယ်သုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှာရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆီမောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်းနဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်တွေဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K အရေသွေးနဲ့ကိုအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K အရေသွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်တွေကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလုပ်လာကြပါလိမ့်မယ်သိပ်ကောင်းတဲ့ရုပ်သံအရေသွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ်
ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြည်လာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of it on the way to work, another part on the way home.
ကျွန်တော်ဘာတော့တွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေကမိုဘိုင်းလက်ကင်ဖုန်းပေါ်ကနေကြည့်လာကြမှာပဲ။ဘာလို့လဲဆိုတော့အပိုင်းခွဲကြည့်နိုင်ကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်။အလုပ်ပြန်မှာ channel ကိုဆက်ကြည့်လို့ရတယ်လေ။ကျွန်တော်တို့ရဲ့ Netflix ပေးသက်တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကျင်ကြပုံသိပ်မတွေ့ရပါဘူး။ YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်။ဗီဒီယိုခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ။ကျွန်တော်တို့ကတော့အချိန်ကြာကြာကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကျင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ်
။ Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တစင်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ။ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကဘာလုံးမှာ93တန်းကျော်ရှိပါတယ်
။ Internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိပ်တန်း online ရုပ်သံတွေလုပ်ငန်းကြီးလို့လည်း Netflix ကိုပြောလို့ရတယ်ဗျ။
သူတို့အနေနဲ့ဒီတကဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
တကဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုຫນွေရာသီမှာစပြပါမယ်ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်ဒီထက်ပိုပြီးတော့လည်းလုပ်သွားခြင်းမှာတယ်တူရကီမှာလည်းလုပ်နေပါပြီအိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကာတွန်းကားတွေကိုလည်းလုပ်နေပါတယ်ကဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ
်ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရာဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်လတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆိမမွေ
ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်
ကိုသားညုံနဲ့အတူမဆုမြတ်မော်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။သူယုံကြည်ရအစီအစဉ်ကိုမတင်ဆက်ပေးခြင်းမှာတော့အရင်ဆုံးတက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မရေးသနာကျော်ကအစီအစဉ်ထားတာကိုနားဆင်ကြရအောင်ပါရှင်။
ပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့သမ္မတဒေါ်နယ်ထရမ့်နဲ့ rapper Snoop Dogg တို့ကြားမှာဗားရီများပြဿနာတက်နေကြတာပါလေပြီးတော့ကမ္ဘာနိုင်ငံရေးကိုစိုးရိမ်ပါတယ်ဆိုတော့ Angelina Jolie ဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar American သမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဟူးနေ့မတ်လ15ရက်နေ့ကတော့နာမည်ကျော် rap အဆိုတော်တယောက်ကို Twitter ပေါ်ကနေတိုက်ခိုက်လိုက်ပါတယ် rapper Snoop Dogg ကသမ္မတဒေါ်နယ်ထရမ့်ကိုစကက်လူပြက်ကလောင်းလိုဖြစ်အောင်လှုပ်ထားပြီးတော့အဲ့ဒီသူကိုတနက်နဲ့ပြစ်တဲ့ပုံမျိုးသူ့ရဲ့သချင်းဗီဒီယိုတွေမှာထည့်ရိုက်ထားတာပါဒါကိုသမ္မတထရမ့်ကမအောင်မြင်တဲ့ Snoop Dogg ကသမ္မတအိုဘားမားကိုသာတနက်နဲ့ချိန်ပြစ်မယ်ဆိုရင်လူတွေဘလောက်တောင်ပြောလိုက်ကြမလဲထောင်ထောင်ချခံရအောင်မယ်လို့ Mr. Trump ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားပါတယ်။ Snoop Dogg ရဲ့ Lavender ဆိုတဲ့တယောတဲ့သချင်းကလူဝင်မှုကြီးကြပ်ရေးရဲကလက်နက်မဲ့လူမဲတွေကိုပစ်ခတ်တာဒီလိုကိစ္စရပ်တွေကိုထည့်ဆိုထားပြီးတော့ Ronald Trump လို့ခေါ်တဲ့လူတစ်ယောက်ကို Clown လို့မျိုးဝတ်ဆင်ပေးထားတာပါ။အဲ့ဒီသချင်းဗီဒီယိုရဲ့အဆုံးနောက်မှာတော့ Snoop Dogg ကတနက်အတူကို Mr. Trump နဲ့တူတဲ့ Clown ရဲ့ခေါင်းကိုချိန်ပြီးတော့အဲ့ဒီတနက်ပစ်လိုက်တော့တနက်ထဲကနေ Bang ဆိုပြီးတော့တနက်ပစ်တဲ့အတန်စလုံးနဲ့ရေးထားတဲ့အလံတစ်ခုထွက်လာပါတယ် Snoop Dogg ကသူသမရထရမ်ကိုစက်ကတ်ထဲကလူပြက် Clown လိုပဲမြင်တဲ့အကြောင်း Billboard ကိုပြောထားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့မလ12ရက်နေ့ကထွက်သွားတဲ့သူ့ရဲ့သချင်းဗီဒီယိုဟာရဲတွေနဲ့အကြမ်းဖက်မှုတွေလူမဲတွေအနှိမ်ခံရတာတွေမွတ်စလင်နိုင်ငံကသူတွေယာယီပြည်ဝင်ခွင့်ပိတ်ထားတယ်ဆိုတဲ့ Mr. Trump ရဲ့တားမြစ်ချက်တွေအကြောင်းထောက်ပြဖို့တမင်ဆက်ဆိုတာဖြစ်ပါတယ်လူတွေကတချင်းရရင်ပျော်စရာကောင်းတဲ့အကြောင်းတွေပါတီတွေအကြောင်းပဲရေးကြတယ်။တကယ်လောကရဲ့ပြဿနာတွေအကြောင်းထည့်ပြီးတော့မရေးကြဘူး။ Clown ကသမရဖြစ်နေတာမျိုးကိုဘယ်သူမှမရေးဘူးလို့ Snoop Dogg ကပြောသွားပါတယ်ရှင်။ ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ရဲ့အထူးကိုယ်စားလှယ်ဖြစ်သူအန်ဂျယ်လီနာဂျိုလီမလ15ရက်နေ့ဗိုလ်ဒူးနေ့မှာကုလသမဂ္ဂမှာစကားပြောတော့ကမ္ဘာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့သူစိုးရိမ်နေရတာကိုပြောသွားခဲ့ပါတယ
် As a citizen I find myself looking out on a global environment that seems more troubling and uncertain than any time in my lifetime and I imagine many of you feel the same
ကမ္ဘာအနေအထားကိုကြည့်ပြီးတော့ကျမတစ်သက်လုံးအရင်ကမကြုံဘူးတဲ့အနေအထားကိုတွေ့ရပြီးတော့ပို့ပြီးတော့စိတ်ပူစရာတွေဖြစ်နေပြဿနာတွေတက်နေမရေရာမှုတွေကိုမြင်နေရပါတယ်ပဋိပက္ခတွေမလုံခြုံမှုတွေကကျမတို့အားလုံးကိုမှင့်တက်စေပြီးတော့ကျမတို့အားလုံးရဲ့လောကန်နှံစွမ်းကိုကြော်လွန်နေတာပါဖြစ်လက်စပဋိပက္ခတွေကနေပြီးတော့စစ်ပွဲတွေကလည်းထပ်ဖြစ်နေဒုက္ခတွေဥယေကလည်းမကြုံစဘူးများလာတာပါနိုင်ငံတွေမှာအမျိုးသားရေးစိတ်တွေမြင့်တက်လာကြတယ်ဒါကိုပဲတရေကောင်းဆန်ဆန်ကမွန်တက်ကြတယ်တဦးနဲ့တဦးကြမှာအကြောက်တရားတွေအမုန်းပွားမှုတွေဖြစ်အောင်လုပ်ထားတဲ့မူဝါဒတွေပြန်ပြီးတော့ထွက်ပေါ်လာတယ်နိုင်ငံတကာအဖွဲ့အစည်းတွေသဘောတူညီမှုတွေကိုပယ်ချတဲ့အတွက်လူမှုသဘောကျရွေးချယ်တင်မြှောက်တဲ့နိုင်ငံရေးသမားတွေကိုတွေ့လာရပါတယ်လို့အန်ဂျလီနာဂျိုလီကပြောသွားပါတယ်သူကပယ်လစ်တီနာရှင်းချဲအဆမ်ဘလီခန်းမမှာဆာဂျီယိုဗီရဲရာဒီမဲလိုဖောင်ဒေးရှင်းရဲ့နှစ်ပတ်လည်ညီလာခံမှာပြောသွားတာပါအဲ့မှာကျင်းပတဲ့အောက်မေ့လွမ်းဆွချင်းဟော့ပြောပွဲကကွယ်လွန်သွားပြီဖြစ်တဲ့ကုလသမဂ္ဂဘရာဇီးလ်တန်တမန်ဆာဂျီယိုဗီရဲရာဒီမဲလိုရဲ့မွေးနေ့မတ်လ15ရက်နေ့မှာကျင်းပတာပါသူရဲ့အတွေ့အခေါ်ယူဆတွေနဲ့သူရဲ့စွမ်းဆောင်ခဲ့တာတွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့ကျင်းပတာဖြစ်ပါတယ်ပစ္စတီမဲလုတ်က2003ခုနှစ်ကအီရတ်နိုင်ငံကကနယ်ဟိုတယ်ဘုံခွဲတိုက်ခိုက်မှုမှာတေဆုံးသွားတာဖြစ်ပါတယ်။ဒီဟော့ပြောဝဲအခမ်းအနားကလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေမျက်မှောက်ရေးရာကိစ္စရပ်တွေကိုပြောဆိုဆွေးနွေးကြတာဖြစ်ပြီးတော့အရင်ကလာရောက်ပြီးဟော့ပြောခဲ့ကြတဲ့သူတွေထဲမှာတော့ဥရောပကော်မရှင်ဥက္ကဋ္ဌအဟိုဇေးမန်နျူအဘရိုဆိုနဲ့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်တို့လည်းပါဝင်ပူပါတယ်။အဲ့ဒီအခမ်းအနားမှာတော့အန်ဂျလီနာဂျိုလီရဲ့ဟော့ပြောမှုတွေပြီးသွားတော့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့ဆွေးနွေးပွဲကိုကျင်းပခဲ့ပြီးတော့မစ္စတာဒီမဲလုကိုဂုဏ်ပြုတဲ့ဒေသရုပ်ဖော်အစီအစဉ်ကိုလည်းတင်ဆက်သွားပါရစေ။ဒီသတင်းရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht. All have my own jet. Painted on the side and bright red. It's gonna stay bright. Comes a crazy fan.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညအတွက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီရှင်။ဒီသတင်းပတ်အတွက်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကဝါရှင်တန် DC မြို့ကဟိုတယ်နဲ့ဧည့်သည်ကြိုဆိုဝန်ဆောင်မှုလုပ်ငန်းဌာနတစ်ခုမှဝန်ထမ်းအဖြစ်အလုပ်လုပ်ကိုင်နေတဲ့ကိုအောင်အောင်လွင်ဦးရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်ယုံကြည်ရတာတော့မိမိဘဝတိုးတက်ပြောင်းလဲသွားဖို့ဆိုတာမိမိရဲ့မှန်ကန်ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့မိမိကိုယ်တိုင်ကစတင်ပြီးစူးစမ်းပြောင်းလဲဖို့အရေးကြီးတယ်ဆိုတာဖြစ်ပါတယ်။မိမိဘဝမှာဒီနေ့တဲ့မနက်ဖြန်ပူပြီးတိုးတက်လာဖို့စူးစမ်းရမှာဖြစ်ပါတယ်။ကျွန်တော်ဘဝအကြောင်းအနေချင်းပြောရမယ်ဆိုရင်တက္ကသိုလ်ကကျောင်းပြီးကစားလောက်ဂိုင်းမရှိမိဘတွေကနိုင်ငံခြားမှာနေကြတဲ့အချိန်ညီကမောင်နှမတွေထဲမှာလည်းငယ်ဆုံးဆိုတော့ကိုလိုတဲ့ပတ်သက်စင်တင်ရနေပြီးမြန်မာပြည်မှာကျွန်တော်တယောက်တည်းအဆဆအရာရာကိုလက်ကိုချီဖြစ်နေတော့အပေါင်းတွေမှအတော့စားလောင်းစားတကူမှမလွတ်ခဲ့ဘူးလောင်းစားလုတ်ခဲ့တဲ့မှာမမဲရဆိုလောင်းစရာမရှိတော့လို့26ပြီပါတဲ့ဆန်8ထန်းကြီးလောင်းခဲ့ပါတယ်ကျွန်တော်တန်ငယ်ချင်းပိပပပတယောက်ကနေဘူးကျကျမှာဆန်8ထန်းပြီးမိနစ်30လောက်တွားရတဲ့ခရီးကိုလုံးဝမရက်ပဲဆိုင်အောင်မချပဲ non stop ထန်းနိုင်တယ်ပြောလို့ကျွန်တော်ကမဖြစ်နိုင်တဲ့ဘက်ကဆန်8ကြီးလောင်းတာရှုံတဲ့အပြင်ရက်ွက်ထဲမှာအုံအုံကျွတ်နေမဲ့ကြီးခဲ့ပါတယ်လောက်ကိုင်းကမရှိဘေးဒီမိဘပစံထိုင်ဖုံနဲ့ကောင်စတဲ့ဖြစ်နေမဲ့ဇိုးနဲ့ချိုချခဲ့ပါတယ်ကျွန်တော်တက်ဆိုတဲ့လူဆိုရက်ွက်ထဲမှာမရှိတလောက်ပဲလောင်းစားကြောင့်ပစံဒီတတော်ကိုလည်းဆုံးရှုံးတဲ့အချိန်မှာကျွန်တော်မိဘကလိုက်ယူနိုင်လို့မယူနိုင်ရဘွားပြက်နေတာကြာပါပြီအဲ့လိုအချိန်ကစပြီးကျွန်တော်ဘွားကိုပြုပြင်ပြောင်းလဲမှဖြစ်တော့မယ်ဆိုတဲ့စိတ်ထဲခိုင်ခိုင်မာမာနဲ့စပြီး ကျူးစားပြောင်းလဲခဲ့ပါတယ်ကျွန်တော်မိဘတွေကလည်းအသက်ကြီးလာပြီကျွန်တော်မိဘကျေးဇူးမဆက်နိုင်တော့ဒီလိုမနေသေးတော့ဘူးဆိုပြီးကျူးစားပြောင်းလဲလာခဲ့တာ2012ကနေအခုဆိုရင်9နှစ်ကျော်ပါပြီစိတ်သက်ကန်ကန်မာမာနဲ့မိဘအထောက်ပံ့မပါပဲကိုချရောက်ကိုကိုရဲတည်နိုင်အောင်ကျူးစားခဲ့ပါတယ်စင်ကာပူမှာအလုံးလုံးရင်4နှစ်ကျော်မိမိကိုမိမိကျင်နေနိုင်လောက်တဲ့ဘဝမှာတင်းတောင်းတင်းတဲ့နေနိုင်ခဲ့ပါတယ်အခုဆိုရင်လည်းအမေရိကမှာကိုချရောက်ကိုကိုရဲတည်နိုင်ပြီးမီတက်ကလပ်လောက်မှာကျွန်တော်ဘဝတည်ရှိနေပါတယ်ကျွန်တော်ကိုကျွန်တော်ရင်ယုံကြည်ကြည်နဲ့ဆွဆွမြဲမြဲပြောင်းလဲနိုင်ခဲ့တာဟာအပေးအတည်လူစုဘဝကနေကိုဘဝကိုရက်တည်နိုင်တဲ့အနေအထားကိုရောက်ရှိခဲ့တာတသက်ခံနေပါလိမ့်ကျွန်တော်ညီငယ်ညီမငယ်တွေကိုအဓိကတိုက်တွန်းချင်တာကတော့ကျွန်တော်ဘဝကိုသင်ခန်းစာယူပြီးနောက်ကျနေပြီဆိုတာမရှိဘဲနဲ့ယနေ့ကစပြီးမကောင်းတာမဟုတ်တာမမှန်တာတွေကိုမလုပ်ကြပဲစိတ်ဓာတ်တွေကောင်းအောင်ဘဝတွေတိုးတက်အောင်မိဘတွေအတွက်ကုန်စရာတသမီဖြစ်အောင်မိမိကိုယ်ကိုမိမိပြုပြင်နေတာစူးစမ်းကြပါလို့တိုက်တွန်းပေးရစီလူဆိုတာပြောင်းလဲခြင်းသိရှိဖို့တာအဓိကကြပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့် VOA မြန်မာပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/49/50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊သုတဆုံးလေးအမေရိကန်တခွင်နဲ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့ကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတို့ဝင်နှောက်ဖို့ကြိုးပမ်းခဲ့သလားဆိုတာနဲ့သမ္မတထရမ့်ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့ရင်းနဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိခဲ့နိုင်သလားဆိုတာစုံစမ်းစစ်ဆေးနေတယ်လို့ FBI အကြီးအကဲ James Comey ကပြောပါတယ် James Comey ဟာ NSA အမျိုးသားလုံခြုံရေးဌာနအကြီးအကဲဗိုလ်ချုပ်ကြီး Michael Rogers နဲ့အောက်လွှတ်တော်စုံစမ်းကိုရေးကော်မတီရှေ့မှောက်မှာဒီကနေ့တနင်္လာနေ့မှာထွက်ဆိုနေကြတာပါသမ္မတထရမ့်ကတော့သူ့မဲဆွဲစည်းရုံးရဲ့အဖွဲ့ရင်းနဲ့ရုရှားတို့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုတော့ဘလို့ပြောဆိုချက်မစိုးရွေးကောက်ပွဲရှုံးသွားတဲ့ Democrat ရဲ့လှုပ်ကြံပြောဆိုမှုတသက်သာဖြစ်တယ်လို့လွှတ်တော်ကြေညာပွဲမကြိုင်ခင်နိုင်ပိုင်းအလိုမှာပြောဆိုထားပါတယ်အမေရိကန်တရားရုံးချုပ်မှာအချိန်အတော်ကြာလစ်လပ်နေတဲ့တရားသူကြီးတယောက်နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ Neil Gorsuch ကိုအတီးပြုဝေဖို့ဒီကနေ့အထက်လွှတ်တော်မှာပထမဆုံးအကြိမ်ကြားနာမှာပါ Mr. Gorsuch နဲ့အထက်လွှတ်တော်တရားရေးရာကော်မတီအဖွဲ့ဝင်တွေဟာဒီကနေ့ကြားနာပွဲအဖွင့်တင်ပြချက်တွေကိုဖတ်ကြားပြီးရင်တော့လာမယ့်နှစ်ရက်အတွင်းအပြန်အလှန်မေးမြန်းဖြေကြားတာတွေလုပ်သွားမှာပါကျားနာပွဲကတော့ကြာတာပင်းနေ့မှာအဆုံးသတ်ပါမယ်။တရားရုံးချုပ်တရားသူကြီး၉ယောက်ထဲကတရားသူကြီးအန်တိုနင်စကာလီယာပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလထဲမှာကွယ်လွန်သွားချိန်ကစလို့သူ့နေရာမှာဘသူကမှအစာမထိုးရသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံတဲ့အခါအီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကို IS စစ်သွေးကြွတွေလက်ပြန်သိမ်းတဲ့စစ်စင်ရေးအကြောင်းပြောမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့လကကောင်ဆောင်နယောက်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာတော့ IS စစ်သွေးကြွချင်းမုံရေးပြောဆိုဆွေးနွေးကြခဲ့ပေမဲ့ဒီကနေ့တနင်္လာနေ့ကတော့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံတာဖြစ်ပါတယ်။ IS စစ်သွေးကြွတွေကိုဘလို့အပြေးတိုင်ချင်းမုံမလဲဆိုတာနဲ့သူတို့ကိုအကူအညီပေးနေသူတွေအကြောင်းသမ္မတထရမ့်နဲ့ဆွေးနွေးလိုတယ်လို့ Washington ကမထွက်ခွာခင်ဝန်ကြီးအဘာဒီကပြောပါတယ်။ American ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းထိုးစစ်အကူအညီနဲ့ IS စစ်သွေးကြွတွေကို Iraq တပ်ဖွဲ့တွေက2014ခုနှစ်ဩဂုတ်လကတည်းကအမြေပြင်ထိုးစစ်ဆင်နွှဲနေတာပါ။မိုဆူးမြို့သိမ်းစစ်ဆင်ရေးတွေမနစ်နောက်ပိုင်းမှာစတင်ခဲ့ပြီးခုလက်ရှိမှာမြို့ရှေ့ပိုင်းကိုအစိုးရတပ်တွေကပြန်ပြီးထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်မြို့အနောက်ပိုင်းကိုလည်းလှည့်လည်မိသွားပါပြီ။ပါကစ္စတန်နိုင်ငံနေနဲ့ခီးတဲရီကုံတဲရီတွားတဲ့အာဖဂန်နစ္စတန်နဲ့နေဆာအလုံးကိုဒီကနေ့ပြန်ဖွင့်ပေးလိုက်ပါတယ်။အကြမ်းဖက်အဖွဲ့တွေနဲ့အာဖဂန်မျိုးကိုတုံးပြီးတော့ပါကစ္စတန်ကိုကြံစီတိုက်ခိုက်ဖို့ကြိုးစားတာကြောင့်ဒီနေဆာလမ်းကြောင်းတွေကိုတလကြာပိတ်ထားခဲ့ရကအခုလိုပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုသားညုံဦးနဲ့ကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆရာအတန်ဖတ်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေပြီးပြီးချင်းမှာပဲည10:00နာရီကနေ17:00အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.